ယူကရိန်းနိုင်ငံကနေခရိုင်းမီးယားကျွန်းဆွယ်ခွဲထွက်ဖို့အတွက်ဆန္ဒမဲခံယူတာကိုရုရှားကကြောတောင်နောက်ခံအားပေးခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့တကွဥရောပမိတ်ဆွေတွေကရုရှားပေါ်မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေလုပ်ဖို့အတွက်ပြင်ဆင်နေပြီလို့သမ္မတဘဲရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့ခရိုင်းမီးယားဆန္ဒမဲခံယူတာဟာယူကရိန်းဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်နေတာမို့တရားမဝင်ဘူးလို့သမ္မတအင်ဂျူကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီမဲပေးမှုကိုအမေရိကန်ပြည်ထောင်စုကရောနိုင်ငံတကာအတိုင်းဝိုင်းကပါဘယ်တော့မှအတိအမှတ်ပြုမှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။တယ်လီဖုန်းသတင်းတွေအရယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသမှာဆန္ဒမဲကောက်ယူခဲ့ရမှာ65ရာခိုင်နှုန်းကယူကရိန်းကနေခွဲထွက်ပြီးရုရှားနဲ့ပေါင်းဖို့မဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲအာဏာပိုင်တွေကပြောပါတယ်။ရွေးကောက်ပွဲရလဒ်ကိုမဲထက်ဝက်လောက်ရေးတွက်ပြီးချိန်တနင်္ဂနွေနေ့နောက်ပိုင်းမှာကြေညာခဲ့တာဖြစ်ပြီးလာရောက်ပြီးမဲထည့်သူဟာမဲပေးခွင့်ရှိသူအလုံးရဲ့85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းကြားရှိတယ်လို့ဆိုပါတယ်။ခရိုင်းမီးယားကရုရှားလိုလာတဲ့ခေါင်းဆောင်ဆာဂျီအက်ဆယ်နော့ဖ်ကသူ့အစိုးရအဖွဲ့ဟာရုရှားဖက်ဒရေးရှင်းနဲ့ပူးပေါင်းဖို့အတွက်တနင်္လာနေ့မှာတရားဝင်တင်သွင်းတော့မယ်လို့ကြေညာလိုက်ချိန်မှာပဲအခုလိုမဲအရေးအတွက်ကိုထုတ်ပြန်လိုက်တာပါ။ယူကရိန်းမြို့တော်ကီယက်မှာတော့ယာယီဝန်ကြီးချုပ်အာဆန်နီယာချန်နျုကဒီရုရှားကြောတောင်နောက်ခံပေးထားတဲ့ခရိုင်းမီးယားဆန္ဒခံယူပွဲဟာရုရှားအစိုးရအတင်းကျပ်စေခိုင်းလို့ကပြရတဲ့မျက်လည်ပွဲတစ်ခုလို့ဝန်ကြီးများအဖွဲ့အရေးပေါ်အစည်းအဝေးမှာပြောကြားလိုက်ပါတယ်။အခုတော့ပြောကြားနေချိန်မှာပဲခရိုင်းမီးယားကျွန်းဆွယ်ကမြို့ကြီးတွေအလုံးမှာလက်နက်အပြည့်တပ်ဆင်ထားတဲ့ထောင်နဲ့ချီတဲ့ရုရှားတပ်တွေကင်းလည်နေတဲ့အောက်မှာပြည်သူတွေကမဲပေးနေကြတာဖြစ်ပါတယ်။မဲယုံတွေပိတ်ပြီးမကြခင်မှာပဲအမေရိကန်သမ္မတအင်ဂျူကဒီဆန္ဒခံယူပွဲကိုလက်မခံကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ယူကရိန်းနိုင်ငံရဲ့အနာဂတ်အတွက်ယူကရိန်းအစိုးရမပါဘဲဘယ်ဆုံးဖြတ်ချက်ကိုမှမချသင့်ဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ယူကရိန်းနိုင်ငံမှာမေလ25ရက်နေ့ကျင်းပမယ်သမ္မတရွေးကောက်ပွဲတွေကနေသူတို့နိုင်ငံရဲ့အနာဂတ်အတွက်ယူကရိန်းပြည်သူတွေပြောကြားနိုင်ကြောင်းလည်းဖော်ပြထားပါတယ်။